โอเคคลินิกสุขเสียวจีเนี่ยปมขาตาสวัสดีครับကျွန်တော်ဒီဝတ်သက်ကာကွယ်ဆေးကိုအရေးပေါ်နေတာမျိုးပေါ့နော်အစုလိုက်အပြုံလိုက်ဒီရန်ကုန်တဝိုက်မှာထိုးပေးနေတယ်လို့ကြားပါရစေ။ဘာကြောင့်မလို့အခုလိုမျိုးအရေးပေါ်သဘောထိုးပေးရလဲဆရာ
။ကုသလောမှာဒီဝတ်သက်ဖြစ်တဲ့ကလေးတွေညာလာတော့ကိုယ်ရတော့ရှိတယ်လို့ပြောရဲ။ကျွန်တော်တို့ပါဝင်နေမှာတော့ဒီပါမီဆေးရုံမှာဆိုလဲနေတိုင်းတွေ့နေပါတွေ့နေပါဒီတက်လက်ကားတွေမှာကြာတော့ပေါ့နော်။ဝတ်သက်ကိုဆက်မှုတွေရှိတယ်။ဝတ်သက်ကိုကာယောဂတွေမှာတော့ဖြစ်ပါလေပေါ့။အဲဒါကြောင့်မလို့ရေးပေါ်နေတဲ့သူ့လိုက်ကောက်ကလေးထိုးတော့လောက်တာပါပြင်များတဲ့ညွန့်နယ်တွေကိုပူဇော်ပေးပြီးတော့လောက်တာပါနော
်ဟုတ်ကဲ့ဆရာရေဘာကြောင့်မလို့ဒီအခုလိုမျိုးဒီကတ်ယောဂအပင်ပေါ့နော်ဖြစ်လာတာလဲဆရာရေ
ဒီဝက်သက်ကဘာဖြစ်လဲဆိုညွန့်သားကောက်ကလေးတို့အစီအစဉ်ကသူက6လနဲ့တစ်နှစ်ခွဲမှထိုးပေးတယ်ပေါ့နော်ဒါပေမဲ့အဲ့လိုထိုးတဲ့အခါမှာဒီအန်းချုံမှုက90ရာရင်တော့95ရာရင်တော့ရှိမှဒီလုံးစိတ်ချရတာပေါ့နော်ဘာလို့ဆိုလို့ရှိရင်ဒီကာဝယ်မှုမရှိတဲ့ဆေးရည်နှလုံးကြံနေကြလို့ရှိရင်နောက်နှစ်နှစ်သုံးနှစ်တစ်ချိန်မှာဒီဝက်တက်ကဒီလိုပဲအဆုလိုက်ကာယောဂတွင်ဖြစ်ပေါ်လို့ရှိပါတယ်။ဒါတော့လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်မှာလည်းဒီလိုပဲဖြစ်ပေါ်တယ်။အဲကြောင့်မလို့ဒီဝက်တက်ကနောက်ပိုင်းဆို2012မှာတစ်ချိန်2015ခုနှစ်မှာတစ်ချိန်9-15နှစ်ကလေးတွေကိုအဆုလိုက်ဝက်တက်ထိုးတာပေါ့နော်။အဲဒါအကုန်လုံးလုပ်ရပါတယ်။ဒီနှစ်မှာလည်းဒီကတော့2018တည်းကလုပ်ဖို့ပဲ။သို့တော်လည်းဒီပြင်ဂျပန်အောင်တော်ကာဝယ်လေးထိုးတာနဲ့ကြားချက်လက်တွေနဲ့ကျွန်တော်က2019အောက်တိုဘာမှာစုလိုက်ပေါ့နော်တနင်္ဂနွေလို့9-15နှစ်အထိထိုးဖို့ကလောက်ထားပြီးသားဖြစ်ပါတယ်။ဒါပေမဲ့အဲ့ဒါမတိုင်ခင်အခုဝတ်သက်ဖြစ်ပေါင်းမှုများလာတော့များတဲ့နေရာတွေပေါ့နော်။အများဆုံးကလည်းဒီကတော့ပမာဏပြည်လုံးမှာဆိုရန်ကုန်ကအများဆုံးပဲ။အဲရန်ကုန်မှာမှဒီချို့မြို့နယ်တွေပေါ့မှာတကုံတောင်တို့အဲဒီစကုံစိတ်ကျမ်းတို့မင်္ဂလာတို့ချွေပြည်သားလိုင်းသားဆက်တဲ့ဖြစ်များတဲ့မြို့နယ်ခုနှစ်မြို့နယ်မှာအခုချိန်မှာတော့ဒီကာယောဂအတွင်းဖြစ်ပေါ်တဲ့အခါမှာဆုံးပြန်ကြဝယ်စီထိုးခြင်းပေါ့ဒါကိုအရင်အောက်တိုဘာမှာလုပ်မယ်ဆိုဆော်ပြီးလုပ်တဲ့သဘောပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရန်ကုန်တိုင်းကဒီမြို့တွေမှာဒီကာကွယ်ဆေးဘောနော်ဘယ်လောက်အချိန်အထိအခုတစ်ခါမှထိုးပေးမှာလဲဆရာ
အခုတော့ဒီရန်ကုန်တိုင်းကအထင်များတယ်အဲ့ဒီခုနှစ်မြို့နယ်မှာကျွန်တော်ကဒီစုလိုက်9-15နှစ်အထိလို့ဒီမြို့နယ်မှာရှိတဲ့အကုန်လုံးလာထိုးဖို့လုပ်ခဲ့တဲ့တနည်းနည်းလာမှစပြီးဒီနှစ်ပတ်လောက်ဒါမဲ့ပတ်တံပြီးဆက်ထိုးမယ်ပေါ့အဲ့ဒီပြင်ဒီဝက်တက်ကဝယ်စည်းပါညာအကုန်လုံးကဒီလူသားကဝယ်စည်းတို့စီမံချက်ကတော့သူ့တိုင်းသွားနေရပါလေအများအားဖြင့်ဒီညနေဆရာမတွေလည်းအိမ်နိုင်ရအောင်လိုက်ထိုးတယ်နေနေတော့နောက်ကျေးလက်ကျမကြီးဌာနတွေမှာညနေကျမကြီးဌာနတွေမှာထိုးတယ်မြို့ကြီးတွေမှာရှိတဲ့ကရင်တရားအသက်ဆေးဝင်ကြီးမှာထိုးပြီးတယ်သူ့ရက်လိုက်ဒီပုံမှန်ထိုးနေတဲ့အစီအစဉ်များဆက်သွားနေမှာဒါအပေါ်ဆောင်ဆူလိုက်ထိုးပေးတာပါ
ဟုတ်ကဲ့အရင်ထိုးတာပြီးတဲ့သူတွေရောထိုးရမှာလားဆရာ
ဟုတ်ကဲ့ထိုးပါမယ်ရင်ဝက်တက်ကဒီလိုတော့တဘာဝအဖြစ်ဝက်တက်ပါရင်တော့တစ်ကလုံးတစ်ခါမှပြန်မဖြစ်တော့တစ်ကလုံးခဏရှိသွားကာဝယ်လေးထိုးတဲ့အခါကျရင်တော့ကာဝယ်လေး9လမှတစ်ခါပဲထိုးရင်85ရာရင်လုံးမဲ့အောင်မြင်တယ်ဒီနေ့ခွဲပါမှထိုးပါမယ်9လောက်တစ်နေ့ခွဲလောက်ထိုးရင်တော့98ရာရင်လုံးမှအောင်မြင်တယ်ဒီကလေးကဝက်တက်မကူနိုင်ဒါပေမဲ့အသက်ကြီးလာတာနဲ့များဒီကိုကန်းကကျသွားတယ်ဒါကြောင့်မို့မှ15နှစ်90အဲ့လိုမျိုးတွေမှဝက်တက်ဖြစ်တာရှိတယ်အဲ့တော့ကျွန်တော်ကကာကွယ်ရေးနေတဲ့သဘောတရားပဲလို့ဆိုတတ်ထိုးလို့လည်းဘာမှတော့အတည်မရှိဘူး။ပို့ပြီးတော့ကာကွယ်နိုင်မှုစွာကိုမြင့်တင်ပေးရရောက်တာပဲလေ။ဒါကြောင့်မလို့ကျွန်တော်ကအစိုးရပြင်လိုက်ထိုးတဲ့နေရာမှာတော့ရင်ထိုးမှုတာမတိုးဘူးလားစဉ်းစားမနေဘူး။အကုန်လုံးဘယ်သူမှစလာထိုးလိုက်တာ
။ဟုတ်ကဲ့ဆရာကြီး။ဒီအချိန်မီကုသမှုခံယူဖို့ဆိုရင်ဆရာကြီးဒီယောဂဖြစ်ဖြစ်ချင်းသိဖို့လိုတာပေါ့နော်။ဘယ်လိုလက္ခဏာတွေအဓိကထားပြီးတော့စောင့်ကြည့်ဖို့လိုမလဲဆရာကြီး
။ယောဂကတော့ဒီဝတ်သက်ကဖြစ်တာရယ်။ဆရာတော်တော်ကြည့်ပါအပြည့်အစုံကသူကချောင်းဆိုးတဲ့နားစီးတဲ့မျက်လုံးတွေမျက်ရည်တွေထွက်တယ်မျက်လုံးတွေလည်းညစ်တယ်အပူချိန်တော်တော်လေးကြီးပါကြီးပြီးတဲ့နောက်မှာမှလင်းရက်ငါးရက်လောက်ကြာလို့ရှိရင်ဒီနဖူးဆန်စားဆက်ပြီးတော့နေဘိတ်တွေထွက်တယ်ပေါ့နော်အဲဒီနေဘိတ်တွေထွက်တာကနဖူးဆန်စားထွက်တဲ့မျက်နှာတော့ဒီကိုယ်လေးပေါ့နော်ဘယ်လိုချက်တော့ချက်တော့ဒီရောက်ဖို့တက်ကနှစ်ရက်လောက်ချိန်ပဲပေါ့ဒီကြားမှာတော့ရမ်းပြားတယ်အဲ့ဒါပြီးတော့အပြားကျသွားတယ်သူကဗိုင်းရပ်စ်ပိုးချောင်းဆိုတော့လေစားကြသွားပြီးတော့ကလေးကပြန်ပြီးတော့လမ်းလာတယ်ပေါ့နော်။ဒါပေမဲ့အိမ်မှာနောက်ဆက်တွဲယောဂတွေဝင်နေတယ်ပေါ့။အဲဝက်သက်ကြောင့်ဆွေးမိဖြစ်နိုင်တယ်ဝက်သက်ဝင်ဖြစ်နိုင်တယ်။ဒါပေမဲ့ကြာလို့ရှိရင်အာဟာရချို့တဲ့တာတို့ဆက်ချပါပါဆိုရင်တော့အုံနောက်ရောက်တာတွေဖြစ်တတ်တယ်ပေါ့။အဲ့လိုဖြစ်တော့ဒါပုံစံကတော့တဲ့အနေနဲ့ရှိနိုင်တော့ပေါ့။ဒါပေမဲ့ဘုရင်လူမျိုးနှစ်ပေါင်း30-40တော့ဝက်သက်ဆိုရင်ခင်မီရှင်းတဲ့ကုလိုများဘူးကုရင်ဝက်သက်ငုတ်သွားပြီးဒုက္ခရောက်တတ်တယ်ဆိုတဲ့ယူဆမှားတွေရှိတယ်အဲ့ကြောင့်စကမီကုထုံးတွေပေါ့နော်ဆေးရုံစေကနေမပြဘူးမကုတာတဲ့တေဆုံးမှုတွေရှိပါ ဟုတ်တယ်ဒီလေအဲ့ဒီလိုမပြရင်တော့ဒီဆုံးမရှိနိုင်ဘူးဘယ်မှာလို့ကျွန်တော်ဒီဆေးဟိုဆေးကနေမှာစနစ်တကျပြတ်သွားတယ်ကျွန်တော်တို့ကတော့ဒီဝက်သက်ဖြစ်နေတဲ့အချိန်ပေါ့နော်ဖျားနေတဲ့အချိန်တော့ဖျားချအောင်လုပ်မယ်ချောင်းဆိုးတက်တအောင်လုပ်မယ်ဒါစီတက်တအောင်လုပ်မယ်ပေါ့နောက်ပြီးကြတော့တကယ်လိုအပ်လို့ရှင်လဲပရိစီဝါဆေးတွေပေးမယ်ဝင်းပြဝင်းချောဖြစ်လဲဒါစားရတိုင်းမယ်လိုရရင်ကျော်သေးသွင်းမယ်ပေါ့အဲ့လိုမျိုးစနစ်ကျကုသမှုခံလို့ရှင်တော့ဝက်သက်ကြောင့်တိကျတာတော်တော်လေးနည်းပါတယ်ဒါပေမဲ့ဘာဖြစ်လဲဆိုဝက်သက်ဖြစ်လိုက်လို့ရှင်တဘာဝဝက်သက်ဖြစ်ရင်တော်တော်လေးပြန်မနိုင်ကလေးရအဲ့တော့ကိုလေးချိန်ပိုင်းကြာသွားနိုင်တယ်။အဲ့နောက်ပိုင်းမှာလည်းဒီနှစ်လတန်နေသုံးလတန်နေပို့ပြီးတော့ဒီကိုကံကနည်းနည်းကြာနေတဲ့အစီအလျော်ရောက်သွားတယ်ပေါ့နော်။အဲ့ကြောင့်မို့သဘာဝတိုင်းဖြစ်တာတော့မကောင်းဘူးပေါ့နော်။ပို့ပြီးတော့ခံစားရတယ်။ကာဝေးသေးထိုးရတာတော့ကောင်းဆုံးပါပဲ။အခုချိန်မှာမထိုးပြသေးလို့ရှင်လည်းဥမာဆူလိုက်ပြုံးနဲ့ထိုးတဲ့မြုပ်တဲ့ပုံလည်းကိုရဲ့နေရာခံမှန်ဌာနတွေမှာတွားရောက်ပြီးတော့အများဆုံးထိုးကောင်းပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီကာကွယ်ဖို့အနေထားဆိုရင်တော့ဒါကာကွယ်ဆေးကအကောင်းဆုံးလို့ပြောမှာပါဆရာနော်
။ကာကွယ်ဆေးကအကောင်းဆုံးလို့ပြောရင်ဒါလို့ဆိုဝက်သက်ကဒီဆက်ဆံတောင်းရတဲ့ကုဆက်တဲ့ရောဂါပေါ့နော်။သနာစီးတဲ့အကြောင်းဆိုတဲ့ဒါနဲ့ကုတာပေါ့။အဲ့တော့တယောက်တယောက်မကုဆက်အောင်ကာကွယ်ဖို့တော်တော်လေးခဲရတယ်ပေါ့နော်။နောက်နေကလေးချင်းကြောင်းတော့ကြောင်းတော့ဆိုလည်းပို့တော့ကုဆက်နိုင်တယ်ပေါ့။အဲ့တော့ကြောင်းဆိုလို့ရှိရင်အုပ်ဆုံးမယ်လို့နှာခေါင်းကိုသုံးမယ်လို့ဒါတွေကတော့သုံးဝင်တာပေါ့လေ။သုံးဝင်တယ်လို့သုံးဝင်ပါ။ဒါပေမဲ့အကောင်းဆုံးကာကွယ်နေရတော့ကာကွယ်ပေးပါမယ်။အဝဲလေးကိုကုလားမှာတစ်ချိန်ထူမယ်၊တစ်နှစ်ခွဲမှာတစ်ချိန်ထူမယ်ပေါ့နော်။ဒီပြင်ပမှာရှိတဲ့ MMR ဆိုတဲ့ဟိုဘဝကိုဝယ်ထိုးရအောင်ဆိုတော့တစ်နှစ်မှာတစ်ချိန်၊သုံးနှစ်သမုန်လေးနှစ်မှာတစ်ချိန်အဲ့လိုထိုးလိုက်တယ်။အဲ့လိုထိုးတာလို့ရှင်တော့တော်တော်ကြီးကာကွယ်ရပါတယ်။
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။